ကိုဗစ် -19 ကူးစက်မှုနှုန်းတဟုန်တိုးတိုးလာနေတဲ့အင်ဒိုနီးရှားနိုင်ငံဟာအိန္ဒိယကိုကျော်ပြီးအာရှဒေသမှာကိုဗစ် -19 အဆိုးဆုံးဒေသတစ်ခုဖြစ်လာနေပါတယ်။ကြံရမရဖြစ်နေကြတဲ့လူနာတွေဆေးရုံမှာကုသခွင့်ရရေးအတွက်ရင်းနယ်ချီတန်းစီစောင့်ဆိုင်းကြရပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရပြီးရောဂါလက္ခဏာသိပ်ပြီးတော့မပြင်းထန်လာသူတွေကိုအိမ်မှာပဲ quarantine ခွဲနေဖို့အစိုးရကတိုက်တွန်းနေပါတယ်။နေအိမ်မှာနေရင်အသက်ဆုံးရှုံးရသူတွေလည်းအများအပြားရှိနေပါတယ်။ရက်ရွာချမ်းမာရေးစင်တာကဝန်ထမ်းတွေစေတနာဝန်ထမ်းအကူအညီပေးနေသူတွေကအိမ်တိုင်ရရောက်သွားပြီးတည်ဆုံးခရသူတွေရဲ့ရုပ်အလောင်းတွေကိုတည်ယူပေးနေရပါတယ်။
Dan yang kalian pikirkan gitu kan kita tuh di sini menanggung resiko yang berat.
တေဆုံးရသူတွေများလာတာကြောင့်တကြိုမြုပ်နှံနိုင်ရေးမှာလဲနိုင်နေအောင်စီမံခန့်ခွဲနေကြရပါတယ်။တေဆုံးသူတွေကိုတကြိုမြုပ်နှံပေးနေရတဲ့ဒီရီကသူတို့လောက်ကတိတ်ပြီးတော့လွယ်လှတာမဟုတ်ပါဘူးတဲ့။သူတို့မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရနိုင်ခြင်းများလာတယ်လို့သူတို့မိသားစုတွေဟာလဲကူးစက်ခံရနိုင်တာကြောင့်သူတို့လုပ်နေရတဲ့အလုပ်ကိုအထင်အမြင်မသေးကြပါနဲ့လို့ပြောသွားတာပါ။လူဧတန်290နီးပါးရှိတဲ့အင်ဒိုနီးရှားမှာနေ့စဉ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေက9000ကျော်ရှိနေတယ်လို့ထုတ်ပြန်ထားပါတယ်။